အဂရင်းလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄ခုကိုနေပြည်တော်တည်ထောင်တရားရုံးမှာတောက်ကြနေကတတိယအကြိမ်ကြားနာပါဗျ။အမှု၄မှုမှာ၃မှုကိုပဲစစ်ဆေးနိုင်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းကပြောပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတဲ့ဆိုတဲ့အမှုအတွက်တရားလိုပြတက်တေတယောက်မလာတဲ့အတွက်အမှုမစစ်ဖြစ်တာပါ။တောက်ကြနေကြားနာပွဲမှာထွက်ဆိုဖို့အတွက်ခေါ်ထားတဲ့တက်တေ၂ယောက်ကတော့အခရီးလိုက်စားမှုစုံစမ်းရေးကော်မရှင်စုံစမ်းစစ်ဆေးရေးမှူးနဲ့ဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းရဲ့ဇနီးဒေါက်ခင်မိမိကျွဲဖြစ်တယ်လို့ရှင်းနေကြီးဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ်
။ဒီနေ့မှုကစားတော့ဖြိုးမင်းသိန်းကတော့ဟိုတက်တီမလာတော့မဖြစ်ဖြစ်ဘူးပေါ့။ဖြိုးမင်းသိန်းမိမတက်တီဖြစ်ခလာခင်မိမိကျွဲလာပါလားမသိဘူး။အဲ့ဒါမလာဘူးလေ။မလာတော့အဲ့ဖြိုးမင်းသိန်းကမဆက်ရအောင်ပေါ့။အဲ့ဟိုနေကအရင်ဘက်ကစစ်ထားတာဟုတ်။ကျွန်တော်မျိုးကူပြီးကြတာပေါ့။ဒီလိုပေါ့ဦးရထက်ကဟိုဘက်ကစစ်ထားတာကြာနေတော့အဲ့ဒါကိုကျွန်တော်ပြန်ပြီးစေးကြတာပေါ့ကျွန်တော်မိကောကဟိုဟိုတစ်ဘက်ကသူ့ဘေးစလို့ပါပဲအဲ့ဒါမှာမိကောနဲ့မှာတော့ဒီဘက်ကမိကောနေနေဟိုဘက်ကကန့်ကွက်ထားလို့ပါလို့ရှိတယ်ကြာပြီကြာအမိမချတဲ့ပြပတ်ချက်မှာအမိရချက
်ဦးဖြိုးမင်းသိန်းထံကတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုတဲ့ဆဆွဲချက်နဲ့ပတ်သက်ပြီးဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲကိုစစ်ဆေးမေးမြန်းဖို့တရားလိုစစ်ကောင်စီဘက်ကအဓိကတက်သည့်အဖြစ်ခေါ်ယူထားတာဖြစ်ပါတယ်။လက်ရှိကြားနာစစ်ဆေးနေတဲ့အခရီးလိုက်စားမှုအမှု၄မှုမှာဒေါ်ဆန်းစုကြည်တဦးတည်းကိုတည်ထန့်ဆွဲဆိုထားတာ2မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတဲ့2မှုနေပြည်တော်စီမံသားရရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတဲ့တမှုတရားစွဲဆိုခံထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့ရုံးချင်းတွေတုန်းကစစ်မေးခဲ့တာတွေအရာအခရီးလိုက်စားမှုစွဲချက်တွေမှာတက်သေးခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိဘဲတရားစွဲထားတယ်ဆိုတာပေါ်လွင်နေတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်။ဒီကနေ့တရားခွင်မှာတော့အခရီးလိုက်စားမှုစွဲချက်တွေနဲ့ပတ်သက်လို့နောက်ထပ်စစ်ဆေးသိမ်းဆည်းရမိတဲ့တက်သေးတွေထပ်တင်ခဲ့တာမျိုးမရှိသေးဘူးလို့ရှင်းလင်းတွေကပြောပါတယ်။ရုံးချင်းတွေကိုအပတ်စဉ်ခေါ်ယူစစ်ဆေးမဲ့အစားတပတ်ခြားတစ်ခါစစ်ပေးဖို့ဒေါ်ဆန်းစုကြည်ကတရားရုံးကိုတင်ပြထားတာနဲ့ပတ်သက်ပြီးတော့လက်ခံမခံတရားရုံးကတောက်ကြနေကအမိမချခဲ့ဘူးလို့လည်းရှင်းနေကြီးဦးကြည်ဝင်းကပြောပါတယ
်။အဲ့လောက်တရားစုကြည်ကအမိချတဲ့အခါကျတော့သူကဒီတက်ပြီးကြရတဲ့အမှု၄ခုအမှု၄ခုအမှုနံပါတ်၁၀၀၀၄၅ကအမှု၄မှုကတမှုတမှုတက်ပြီးက15ရောက်ကျောက်လောက်ရှိတဲ့ခါကျတော့အသက်80လောက်ရှိတယ်လေ။အဲအသက်80လောက်ရှိတော့ဒါတော့ပြည်တိုင်းအခုလိုစစ်နေတာတော့မှတော်တော်ဆန္ဒရှိလာတော့ကြာတော့တယ်။အခုလိုဒီလိုတောင်းဆိုတာတို့ကသူကမပေးဘူးလည်းမဟုတ်ဘူးပြည်တဲ့ပုံပြင်းတယ်လို့ချိန်ပြီးမယ်တဲ့
။အခရီးလိုက်စားမှုတွေကိုစစ်ဆေးဖို့နောက်ထပ်ရုံးချင်းကိုအောက်တိုဘာလ22ရက်နေ့သတ်မှတ်ထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ရန်ကုန်မှာတရားစွဲဆိုထားတဲ့အခရီးလိုက်စားမှုအမှုတစ်ခုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးဖို့တရားလွတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုလည်းမသိရသေးပါဘူး။စတင်စစ်ဆေးမယ်ရုံးချင်းရက်ကိုလာမယ့်သတင်းပတ်တွေမှသာသိရနိုင်မယ်လို့ရှင်းတွေကပြောပါတယ်။အခုလိုအမှုတွေရင်ဆိုင်နေရတဲ့ဒေါ်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတချို့ရဲ့ပြောကြားချက်တွေဟာနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုထိခိုက်စေတယ်လို့ဆိုပြီးအမှုနဲ့ပတ်သက်တာတစုံတရာမပြောရလို့စစ်ကောင်စီကပုံမှန်144သုံးပြီးရှင်းဒီတချို့ကိုအမိတ်ထုတ်ပြန်တားမြစ်ထားပါရဲ့ရှင်